Welcome to the Voice of America in Burmese.
Minglam and Nekimashin. Washington Mirror of VOA American Tangani, Natal Sakuna Kuni, Ogola, Nasanga, yet, Taujani Neki, Sisingo, Nemasano Jamin, Natal Nigani, Kunanai, Nitometer, Tonsani, Lazy, Lazy Gurugani, Dai Tony, Bama Russian. Tama, Injin Nima.
Minglam and Nekimakamia, the name of the Nugu, Masumia Mone, General Jodin Piamava. Ukraine, Piabin Gawilin, Rijambu, Lin, Sinsani, Elu, American Gawai, when you got your body. Mount Roma, Jampeluia de Gutio Yong Nindo Melu, Pire when you got your body. American Tech, Texas P. Nebaku, Harvey, Harrigame, Night, a couple Udi Nibare, Didrenu Bawi, the Chanangana take down the Nule, Piabamakmia.
Come, Abisha. The rain season, Pimaro, Kofiana Usone, Yakai, a Jambi, Gomshin, a Jambu Jedi, seeing Kanzarina Batalu, Nema Soyane, Tamaro Gawi, Uzi Jodoga. Belori Tongyan Jadale Surago, Timja Bebu Shibare, the car Kula Tamaga Bagayo, Belu Tongyan Madale.
We welcome the release of the comprehensive report of the Advisory Commission on Rakhine State and take note of its emphasis on issues.
Dagaro Pizzo Jebiane, a seeing Kanza, the coup Piet Josu Jow, Kula Tamaga, Dream Mucho Yonge, Yoguya Poguga, Yodaraba, a Pizzo Mule, Drinsis, a Pima, Dinsa Bebu Shivarish, a Kura Nasoyan and Gadrin Rigu, Kujo Jodin, Messum Yamunuga, Jinzo, Jopiamaba.
စစ်တပ်တင်းတွေရဲ့ယူကရိန်းနိုင်ငံကာကွယ်ရေးအတွက်ဖျားပြင်းလက်နက်တွေရောင်းမလားဆိုတာသမ္မတထရမ့်အစိုးရကလေးနဲ့ဆန်းစစ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကကြာသပတေးနေ့မှာပြောပါတယ်။အဲဒီလိုလို့ရင်ချင်းချောက်မှုတစ်ခုအဖြစ်ရုရှားကမြင်မလာနိုင်ဘူးလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးမက်ဒစ်ကကိုယ်တိုင်ကရန်လူကြီးကျော်သူမဟုတ်ရင်ကာကွယ်ရေးလက်နက်တွေပေးတာ ူတွေကအခုပြန်စင်စားနေကြတာပါ။အ
ာဖဂန်နစ္စတန်နိုင်ငံမှာတော့အမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့တာလီဘန်သဘုံတွေကိုပါကစ္စတန်ကလက်ခံထားတယ်ဆိုတဲ့အမေရိကန်သမ္မတရဲ့ပြောကြားချက်ကိုပါကစ္စတန်ဘက်ကငြင်းဆန်ပယ်ချခဲ့ပါတယ်။အစ္စလာမဘတ်မြို့တော်မှာဝန်ကြီးချုပ်ရှာဟီခါဂန်အဘာစီဦးဆောင်ပြီးတော့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကြာတာရင်းတွေကဆွေးနွေးခဲ့ပြီးတဲ့နောက်မှာတုံ့ပြန်ချက်ထုတ်ပြန်ခဲ့တာပါ။ပါကစ္စတန်ဟာအမေရိကန်စီကဒေါ်လာသန်းထောင်ချီရယူပြီးတော့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုသူ့နိုင်ငံထဲမှာခိုးအောင်ခွင့်ပေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားခဲ့တဲ့အာဖဂန်စစ်ပွဲဆိုင်ရာမင်းကွန်းထဲမှာပြောသွားတာပါ။ပါကစ္စတန်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအကြမ်းဖက်ကွန်ရက်အားလုံးကိုမခွဲခြားဘဲနှိမ်နှင်းတိုက်ခိုက်ကြောင်းနဲ့တိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့စစ်သားအရပ်သားတွေတည်ဆုံခဲ့ရကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးခွာဝါဂျာဖာစစ်ကတုံ့ပြန်ပါတယ်။တာဝါရှလုံခြုံရေးအတွက်အမေရိကန်ကအိန္ဒိယကိုထောက်ပံ့မှုပေးမဲ့ကိစ္စပေါ်လဲသူကတုံ့ပြန်ပါတယ်။အိန္ဒိယနိုင်ငံဟာသူ့ရဲ့အင်းကြီးနိုင်ငံတွေနဲ့ပဋိပက္ခဖြစ်နေတယ်လို့ပါကစ္စတန်နိုင်ငံတည်ငြိမ်မှုပြတ်ပြားအောင်မူဝါဒချမှတ်ဆောင်ရွက်နေတဲ့အတွက်တာဝါရှလုံခြုံရေးအတွက်အိန္ဒိယနိုင်ငံကဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ပါကစ္စတန်ကပြောကြားခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်တာဝန်ရှိသူတွေကြားကြာတာပြင်းကအပြန်အလှန်ဆွဆွဲပြောဆိုပြီးတော့တစ်ဖက်ကိုတစ်ဖက်အပြစ်ပို့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာအသစ်မှာအဓိကဦးတည်တာကအင်အားသုံးပြီးထိန်းခုတ်တာပဲဖြစ်တယ်လို့ဆိုပြီးစိတ်ပျက်မိတဲ့အကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဆော်ဂီလက်ဗရော့ဖ်ကပြောပါတယ်။ဒါဟာအချီးနှီးလမ်းကြောင်းဖြစ်ဖို့တည်ကြတယ်လို့လည်းဆိုပါတယ်။တနင်္လာနေ့မှာရုပ်မြင့်တန်ကြားကနေသမ္မတချပြခဲ့တဲ့လမ်းကြောင်းဟာစီရေးသက်သက်မဟာဗျူဟာမဟုတ်ဘူးလို့VOA ရဲ့မေကွန်းအပေါ်အမေရိကန်အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။မဟာဗျူဟာထဲမှာတန်တမန်ရေးနိုင်ငံရေးနဲ့စီးပွားရေးရလှုပ်ဆောင်ချက်တွေအခိုင်အမာပါတဲ့အကြောင်းဒါကြောင့်လဲဒီဗျူဟာဟာလုံးဝစီရေးဗျူဟာတသက်ဖြစ်တယ်လို့ပြောတာဟာဖြင့်အချက်လက်အားဖြင့်မှားယွင်းတဲ့အကြောင်းအဲ့ဒီအမေရိကန်တာဝန်ရှိသူကပြောပါတယ်။
အရှိလေပိုင်းငင်းညာရေးဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ကြိုးစားတဲ့အနေနဲ့အင်မြူရောအကြံပေးဂျယ်ရက်ကွရှ်နာဟာအစ္စရေးသမ္မတဘန်ဂျမင်နတန်ယာဟူနဲ့ဂျယ်ရုရှလမ်မြို့မှာဒီကြာတာရင်းနဲ့အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ညပိုင်းမှာတော့ပါလက်စတိုင်းကောင်ဆောင်မမုတ်အာဘတ်စ်နဲ့ဂျော်ဒန်မြစ်အနောက်ကမ်းရမာလာမြို့မှာတွေ့ဆုံခဲ့ပါတယ်။အရှိလေပိုင်းဒေသကပြည်သူအလုံးငြင်းချမ်းသာယာဝါပြောလာစေရတဲ့အဖြစ်ရှာနိုင်ဖို့အမေရိကန်သမ္မတကတန်ဋိဌာန်ချဆောင်ရွက်နေတယ်လို့မစ္စတာကွရှ်နာကပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသမှာငြင်းချမ်းတည်ငြိမ်လုံခြုံစေဖို့အတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုမစ္စတာကွရှ်နာနဲ့ဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလိုဖြစ်လာအောင်လဲလုပ်နိုင်မယ်လို့သူထင်တဲ့အကြောင်းအစ္စရေးသမရနတန်ယာဟုကပြောကြားခဲ့ပါတယ်။တခါဒီအခြေအနေတွေဟာရှုပ်ထွေးခက်ခဲပေမဲ့ကောင်းမွန်တဲ့အထောက်ဆောင်ရွက်မှုနဲ့ဆိုရင်တော့မဖြစ်နိုင်စရာဘာမှမရှိဘူးလို့ပါလက်စတိုင်းကောင်းဆောင်မာမုတ်အာစဘတ်စ်ကလည်းဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်ရှင်။
VOA ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတောက်ကြနေမနေ့ဖက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်မောင်နှုံးခိုင်မှာဆွမ်းရောက်အကြံဖက်တွေကအကြံဖက်အလုပ်တွေကိုပိုလုပ်လာတဲ့အတွက်ဥပဒေနဲ့အညီထိထိရောက်ရောက်နေနှင်းသွားမယ်လို့ပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောလိုက်ပါတယ်။ဂျာတာပြည်နယ်ကကျင်းပတဲ့ပြည်သူ့တော်စည်းဝေးတွင်ရခိုင်ပြည်နယ်မြောက်ပိုင်းလူမျိုးရေးနဲ့ပတ်သက်ပြီးရသေးတောင်မဲစန္ဒနဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေတင်သွင်းတဲ့အဆိုပေါ်ပြည်ထောင်ဝင်ကြီးကအဲ့လိုပြန်တုံ့ပြန်သွားတာပါ။အပြစ်မဲ့ရက်သားတွေကိုကာဝယ်နိုင်ဖို့လူမျိုးရေးတိုးမြှင့်ဆောင်ရွက်သွားမယ်။အစွန်းရောက်အကြံဖက်သမားတွေအားပေးကူညီသူတွေကိုရေးယူဆောင်ရွက်သွားမယ်။ဒေသတွေမှာတိုးမြင့်လာတဲ့အကြံဖက်လုပ်ငန်းတွေခြုံငင်းစေရေးလုံခြုံစေရေးအတွက်တမ်းမတော်တိုင်ရင်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးနယ်မြေရှင်းလင်းနေတယ်လို့လည်းပြည်ထောင်ဝင်ကြီးကပြောသွားပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်ပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်အသီးသီးမှအဆိုတင်တာမေးခွန်းပေးတာတွေမကြာခဏလုပ်ခဲ့ကြပြီးတဲ့နောက်လုံခြုံရေးပိုင်းလှုပ်ဆောင်နေတာတွေကိုပြည်ထောင်ဝင်ကြီးကပြည်သူ့လွှတ်တော်မှာရှင်းလင်းတင်ပြခဲ့တာပါ။အဲဒီနေ့တည့်ရက်ထဲမှာပဲရခိုင်ပြည်နယ်ဆိုင်ရာဂျန်ပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေကကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာနဲ့ပတ်သက်ပြီးရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ကိုဖီအန်နန်ရဲ့ပြောဆိုချက်တွေကော်မရှင်အစီရင်ခံစာပေါ်တုံ့ပြန်ချက်တွေကိုသတင်းတွေအပြီးသတင်းလွှာတွေထုတ်လွှင့်တဲ့အခါအပြည့်စုံသိကြရပါမယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာတော့ဟိန္ဒူဂူရုကြီးတစ်ယောက်ကိုဒီမဒိန်းဘူးဆွဆွဲခြင်းနဲ့ကြာသာပရိနိဗ္ဗာန်ကရုံးတင်ဆစ်ဆေးတဲ့အတွက်မြို့ကြီးအတော်များများမှာရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချပြီးတော့လမ်းတွေပိတ်ထားခဲ့ရပါတယ်။သူရောစင်ဒေါက်တာကမက်ရမ်ရာဟင်စင်ဂျီအင်ဆန်လို့သူကိုယ်သူခေါ်တဲ့ဂူရုကြီးကိုထောက်ခံသူထောင်ပေါင်းများစွာဟာပန်ချာကူလာမျိုးကအတားအဆီးတွေကာယံထားတဲ့တရားရုံးအနီးလမ်းတွေပေါ်မှာကြာတာပြင်းနေတော့ကစခန်းချစောင့်နေခဲ့ကြတာပါဂူရုကြီးကသူဟာခါနာနေပေမဲ့လည်းတရားဥပဒေကိုအမြဲလေးစားလိုက်နာတာကြောင့်တရားရုံးကိုသွားမယ်လို့တွေ့တဲ့လူမှုကွန်ရက်ပေါ်မှာရေးပါတယ်ဂူရုကြီးစင်ဟာသူ့ဂိုင်းဝင်အမျိုးသမီးနှစ်ဦးကိုမတော်မတရားပြုကျင့်ခဲ့တယ်လို့အိန္ဒိယစုံစမ်းစစ်ဆေးသူတွေကဆွဆွဲထားပြီးတော့စင်းနဲ့သူ့ကိုထောက်ခံသူတွေကတော့ဒါကိုညင်းကြပါတယ်။စင်းမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်ရုံးရင်းစံခအခြေအနေတွေဖြစ်လာမှာစိုးရိမ်တဲ့အတွက်ပန်ချာကူလာတမျိုးရဲမှတင်ရဲတပ်ဖွဲ့ဝင်6000ကိုလုံခြုံရေးချထားခဲ့ပါတယ်
။အမေရိကန်ပြည်တော်စုမှာဘူထူးနေကဖွင့်တဲ့ Powerball Omelette $958 တန်ပထမဆုကိုသားသမီးနှစ်ယောက်တို့ရဲ့မိခင်အသက်53နှစ်အရွယ်အမျိုးသမီးတူပေါက်သွားပါတယ်။ဒါဟာဖြင့်ဒီလောက်များတဲ့စုကြီးကိုလူတူးကြီးကပေါက်တာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီပေါက်သွားတဲ့မက်ဆာချူးဆက်ပြည်နယ်ချီကိုပီးမြို့ကဆေးရုံလူသမမာဗီးစ်ဝမ်ချစ်ကဇာတာပရီနေ့မှာပဲအလုတ်ကိုဘယ်တော့မှပြန်မလာတော့ဘူးလို့သူ့အလုတ်ရှင်ကိုပြောပြီးချက်ချင်းပဲအလုတ်ကထွက်လိုက်ပါတယ်။ထီစုကိုတလုံးတစ်ခဲတည်းယူဖို့ဝမ်ချစ်ကဆုံးဖြတ်တာကြောင့်ရမယ့်စုကြီးငွေကဒေါ်လာတန်480ဖြစ်ပြီးအခွန်ဆောင်ပြီးတဲ့နောက်အတရင်အနေနဲ့ဒေါ်လာ336တန်ရမှာပါ။မူလထီစုငွေဒေါ်လာ958တန်းဆိုတာကတနှစ်ချင်းခွဲယူသွားမယ်ဆိုရင်နေပေါင်းများစွာအတွင်းစုစုပေါင်းရမယ်ခံမှန်းစုငွေဖြစ်တယ်လို့ထီလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။မိသားစုဝင်တွေရဲ့မွေးနေ့တွေကိုဒီနံပါတ်တွေပြည့်ဝမ်းချစ်ကရွေးထိုးခဲ့တာဖြစ်ပြီးချီကိုပီးမြို့လေးမှာရှိတဲ့ကုန်စုစံတစ်ခုကနေ $2 တန်းထီလက်မှတ်ကိုဝယ်ခဲ့တာပါ။ချီကိုပီးမြို့လေးဟာပြည်နယ်မြို့တော်ဖြစ်တဲ့ Boston ကနေမိုင်100လောက်ဝေးပါတယ်။တပတ်ကုန်နှစ်ကြိမ်ဖွင့်တဲ့ Powerball ထီပထမစုကိုအရင်အကြိမ်တွေမှာပေါက်တက်လို့မရှိတာကြောင့်ထပ်ထပ်ပေါင်းထည့်လာရင်လည်းအခုလောက်ထိများလာတာပါ။ဒါကတော့ကျမတို့ကန်ဆန်းရမယ်ကိစ္စပဲလို့ကန်တူးရှင်ဝမ်ချစ်ကပြောခဲ့ပါတယ်။ဗိုလ်ထူးနေကထီမဖွင့်ခင်မှာဝမ်ချစ်ကသူ32နှစ်ကြာလို့လှုပ်လာတဲ့မာစီမက်ဒီကယ်စင်တာဆေးရုံကနေအလုပ်ထွက်တော့မယ်လို့ပြောခဲ့ပါသေးတယ်။သူဆေးရုံကနေအလုပ်ထွက်တော့မယ်အကြောင်းဆေးရုံကိုလာတဲ့မိသက်တပ်ဖွဲ့ဝင်တူဦးကိုလည်းပြောပါသေးတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျမကတော့ဘယ်တော့မှထီပေါက်မှာမဟုတ်ပါဘူး။ဘယ်တော့မှမပြည့်မဲ့မတ်နေကြအိမ်မက်တခုပါပဲလို့လည်းပြောခဲ့သေးတာပါ
။မက္ကဆီကိုပင်လယ်ခွေးဘက်ကနေပြီးအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ကဆက်ကန်ယိုနန်ဘက်ကိုရွေရှားနေတဲ့ဟာဗီမုန်တိုင်းဟာပို့ပို့ပြီးတော့အင်အားပြင်းထန်လာနေပါတယ်။တောက်ကြနေနှောင်းပိုင်းမုန်တိုင်းဝင်ချိန်ရောက်ရင်အရင်ကအပူပိုင်းဒေသမုန်တိုင်းအဆင့်ကနေပြီးတော့အင်အားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းအနေနဲ့ဝေရောက်တိုက်ခတ်နိုင်တယ်လို့အမေရိကန်မိုးလေဝသပညာရှင်တွေကပြောပါတယ်။လောလောဆယ်လေပြင်းတိုက်နှုန်းဟာတစ်နာရီကိုကီလိုမီတာ140နီးပါးဖြစ်နေပါတယ်။အမေရိကန်ကန်ယိုရန်ဒေသဘက်ကိုမုန်တိုင်းဝင်ချိန်မှာတော့လေပြင်းတိုက်နှုန်းကတစ်နာရီကိုကီလိုမီတာ200ကျော်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။တက်ကဆက်ကန်ယိုရန်ဒေသတော်တော်များများမှာမုန်တိုင်းကြောင့်မိုးရေချိန်50စင်တီမီတာအထိမိုးရွာသွန်းထိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တချို့နေရာတွေမှာတော့လာမယ့်3ရက်အတွင်းမှာမိုးရေချိန်ဟာ80စင်တီမီတာလောက်အထိရွာသွန်းထိုင်ပါတယ်။လှိုင်းကြီးနိုင်တယ်လို့အသက်အန္တရာယ်စိုးရိမ်ရတဲ့မုန်တိုင်းအဖြစ်ကြိုတင်မျှော်လင့်ထားနိုင်တယ်လို့အမျိုးသားမိုးလေဝသစင်တာကပြောပါတယ်။ Texas ပြည်နယ်ကမ်းရိုးတန်းဒေသမှာနေကြသူတွေကမုန်တိုင်းအတွက်ကြိုတင်ပြင်ဆင်မှုတွေကိုလုပ်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကလည်းအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ရှင်။
Washington, the voice of America, the VOA.
တောက်ကြနေနေတဲ့ခင်တဲ့င်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကဘယ်လိုတုံ့ပြန်ခဲ့တယ်လဲဆိုတာအရင်ဆုံးတင်ပြမှာပါ။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်အစီရင်ခံစာတွေကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်စုံဆုံးအမြန်ဆုံးအကောင့်ထည့်ဖော်နိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်တွေကခက်ခဲတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်လည်းအရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေရေရှည်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကလည်းပြောကြားခဲ့တာပါ။အပြည့်စုံကိုမဆုမြတ်မွန်ကပဲဆက်ပြီးပြောပြမှာပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်နိုင်ဖို့သက်ဆိုင်ရာဝန်ကြီးဌာနအားလုံးကကိုယ်စားလှယ်တွေပါဝင်တဲ့ပြည်ထောင်စုဝန်ကြီးအဆင့်ဦးဆောင်ကော်မတီတစ်တစ်ခုကိုမကြခင်ဖွဲ့စည်းသွားမယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တွေကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပြောကြားခဲ့ပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံရုံးကနေကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တာဖြစ်ပါတယ်။အစီအခံစာရဲကအကြံပြုချက်တွေကိုရခိုင်ပြည်နယ်မှာဖြစ်နေတဲ့လက်တွေ့အခြေအနေပေါ်မူတည်ပြီးအပြည့်စုံဆုံးအမြန်ဆုံးအကောင့်ထည့်ဖော်သွားနိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးအဆင့်ဦးဆောင်ကော်မတီတဲ့ရဲ့လုပ်ငန်းတာဝန်တွေဆောင်ရွက်တဲ့နေရာမှာအထောက်အကူပြုနိုင်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးဘုတ်အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ်။အဲ့ဒီအကြံပေးဘုတ်အဖွဲ့မှာတော့ဒေတာရင်းနဲ့နိုင်ငံတကာကပါဝင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လမ်းပြမြေပုံတစ်ခုကိုလည်းချမှတ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်ထဲမှာအသိပေးထားပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကရခိုင်ပြည်နယ်ထဲမှာနေထိုင်နေကြတဲ့ပြည်သူတွေငြိမ်းချမ်းမျှတပြီးတရားဝါပြောတဲ့အနာဂတ်ပေါ်ထွန်းလာစေဖို့ရည်ရွယ်ချက်နဲ့အကြံပြုချက်တွေကိုဩဂတ်စ်လ24ရက်ကြာသာရင်းနေတုန်းကအပိသက်အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြံပြုချက်တွေထဲမှာလူမှုစီးပွားဖွံ့ဖြိုးရေးလွတ်လပ်စွာသွားလာနိုင်ရေးလူမှုအဖွဲ့အစည်းတွေကြားပေါင်းစည်းနိုင်ရေးလူမှုအဖွဲ့အစည်းအလုံးလုံခြုံနိုင်ရေးတို့နဲ့ဆိုင်တဲ့အကြံပြုချက်တွေအပြင်နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စတွေမှာပြန်လည်သုံးသပ်ပြင်ဆင်တဲ့ကိစ္စတွေ IDB စခန်းတွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးအတွက်ဆောင်ရွက်တင်တာတွေကိုအကြံပြုထားပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေနဲ့ပတ်သက်လို့ရခိုင်ပြည်သူတွေဘက်ကစိုးရိမ်မှုတွေကိုနားလည်ပေမဲ့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အတွက်ထည့်သွင်းအကြံပြုရတာလို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်
။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population.
နိုင်ငံသားဖြစ်မှုနဲ့လွတ်လပ်စွာသွားလာနိုင်မှုဆိုင်ရာကျွန်တော်တို့ရဲ့အကြံပြုချက်တွေပေါ်ရခိုင်ပြည်သူတွေအလွန်အမင်းစိုးရိမ်နေတယ်ဆိုတာကျွန်တော်တို့ကောင်းကောင်းသဘောပေါက်ပါတယ်။ဒါပေမဲ့အခုလိုထိလွယ်ရှလွယ်တဲ့ကိစ္စတွေကိုမျက်မျက်တရပြောဖို့ကော်မရှင်ကဆုံးဖြတ်ရတာကမပြောဘဲအခြေအနေပိုဆိုးစေမယ်ဆိုရင်ရခိုင်ပြည်ရဲ့အနာဂတ်တွေမကမြန်မာတိုင်းနိုင်ငံရဲ့အနာဂတ်ဟာပြန်လည်ပြင်ဆင်လို့မရတဲ့ဆိုးကျိုးထိခိုက်မှုတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဖြစ်ပါတယ်။
နိုင်ငံသားဖြစ်မှုပိုင်းနဲ့ပတ်သက်လို့ရေရိုးလုံနိုင်တာဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးစစ်တဲ့လုပ်ငန်းတွေကိုအရှိန်မြင့်လုပ်ဖို့နဲ့စီးစစ်ပေးသားသူတွေကိုနိုင်ငံသားတွေရရှိသင့်တဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုချက်ချင်းခွင့်ပြုသင့်တယ်လို့ကော်မရှင်ကအကြံပြုထားပါတယ်။လက်ရှိမှာနိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးနဲ့နိုင်ငံသားဖြစ်ရေးဥပဒေပြုမှုတွေမှာအားနည်းချက်တွေရှိနေတဲ့အတွက်မွတ်စလင်အများအပြားရဲ့နိုင်ငံသားအဆင့်အတန်းနဲ့ပတ်သက်လို့ဖြေရှင်းမရတဲ့အခြေအနေဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံသားဖြစ်မှုဥပဒေကိုပြန်လည်သုံးသပ်ဖို့ဘာသာလူမျိုးနိုင်ငံသားဟုတ်မဟုတ်ဆိုတာတွေပေါ်မှာအခြေခံမခွဲခြားပဲလွတ်လပ်စွာသွားလာနိုင်ကြအောင်ဆောင်ရွက်ဖို့လည်းအစိုးရကိုကော်မရှင်ကတိုက်တွန်းထားပါတယ်။လုံခြုံရေးဘက်မှာတော့ရခိုင်ပြည်နယ်ထဲမှာအစွန်းရောက်မှုတွေဖြစ်လာနိုင်တဲ့အန္တရာယ်ကိုကော်မရှင်ကအသိအမှတ်ပြုတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီအတွက်လုံခြုံရေးဆိုင်ရာတုံ့ပြန်မှုတွေသာမလုပ်ဘဲနိုင်ငံရေးဖွံ့ဖြိုးရေးလုံခြုံရေးနဲ့လူ့အခွင့်အရေးရှုထောင့်တွေကချင်းကပ်ပြီးတော့အကြမ်းဖက်မှုတွေဖြစ်ရတဲ့အဓိကအကြောင်းအရင်းနဲ့မတူညီတဲ့အတိုင်းဝိုင်းတွေကြားမှာတင်းမာမှုတွေကိုရှော့ချနိုင်မဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့အရက်ဖက်တဲ့စစ်ဖက်အာဏာပိုင်တွေပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့လည်းကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကအခုလိုပြောကြားခဲ့ပါတယ
် Rakhine State faces complex political, economic and social challenges. They can only be surmounted through a sustained and coordinated effort by the civilian and military authorities.
ရခိုင်ပြည်နယ်ဟာခက်ခဲရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစင်ကုန်မှုတွေရင်ဆိုင်နေရပါတယ်။ဒီစင်ကုန်မှုတွေကိုကျော်လွှမ်းနိုင်ဖို့အရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေအကြား၊ပ ပြည်ထောင်စုအဆင့်ပြည်နယ်အဆင့်နဲ့ဒေသခံအဆင့်အားလုံးမှာရေရှည်ပူပေါင်းအားထုတ်ဆောင်ရွက်သွားကြမှရမှာပါကျွန်တော်တို့စီရင်ခံစားထဲမှာအကြံပြုထားတဲ့ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာရခိုင်ပြည်နယ်တွေကပြည်သူအားလုံးလွတ်လွတ်လပ်လပ်မဖြစ်မနေပါဝင်ဖို့လိုအပ်ပါတယ
်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်ကိစ္စရှေ့ဆက်နိုင်ဖို့အစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေအပေါ်မှာဗတ်မလိုက်ပဲကူညီပံ့ပိုးဖို့အတွက်ကိုလည်းတိုက်တွန်းခဲ့ပါတယ်အချိန်တစ်နှစ်နီးပါးယူပြီးလေးလာပြုစုခဲ့တဲ့အကြံပြုချက်တွေကိုအကောင့်ထင်မဖော်နိုင်ရင်တော့ရခိုင်ပြည်နယ်အခြေအနေဟာဆက်လက်ဆိုးဝါးနေမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအန်နန်ကအပိသက်အစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်ရှင်
။မဆုမြတ်မွန်အသေးစိတ်ကိုပြောပြသွားတာပါရှင်။အခုလိုရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကကြိုဆိုလိုက်ချိန်မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေးအောင်လှိုင်ကတော့ကော်မရှင်ရဲ့အစီရင်ခံစာမှာအချက်အလက်တချို့ဟာလွဲမှားနေပြီးတော့လိုအပ်ချက်များရှိနေကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်။အပြည့်စုံကတော့ဆက်ပြီးနားဆင်ပါရှင
်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ညနေပိုင်းကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲမလုပ်ခင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့တာပါအစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကိုဖီအာနန်တို့အပြန်အလှန်ဆွေးနွေးခဲ့ရမှာအချက်အလက်တချို့လွဲမှားနေတယ်လို့မျှတမှုရှိရင်လိုအပ်နေတာကြောင့်အစီရင်ခံစာကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ဗိုလ်ချုပ်မှူးကြီးဘက်ကတုံ့ပြန်ပြောဆိုခဲ့ကြောင်းတက်မတော်ပိုင်းမြဝတီရုံမြင့်တန်ကြားသတင်းဌာနကအခုလိုပြောသွားပါတယ
်တက်မတော်အနေနဲ့ရခိုင်ဒေသရေးကိစ္စကိုစဉ်ဆက်မပြတ်စဉ်းစားသုံးသပ်လှုပ်ဆောင်နေခြင်းဖြစ်လို့မိမိတို့ဆွေးနွေးခဲ့တဲ့အချက်အလက်မှားယွင်းမှုမျှတရန်လိုအပ်မှုများကိုသုံးသပ်ပြင်ဆင်ရန်အကြံပြုကြောင်းဖြင့်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဦးဆောင်တဲ့ဖွဲ့ကိုတက်မတော်ကာကွယ်ရေးစီချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကဒီကနေ့မနေ့ပိုင်းမှာနေပြည်တော်ရှိဘင်းတော်ရိပ်သာဧကမ်းမဆောင်မှာလက်ခံတွေ့ဆုံရမှာထည့်သွင်းပြောကြားပါတယ်
ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးအကြံပြုချက်တွေကိုပြန်လည်လေ့လာသုံးသပ်ပြီးလိုအပ်ရင်မှားယွင်းတယ်ဆိုတဲ့အချက်အလက်တချို့ကိုပြင်ဆင်ထုတ်ပြန်ပေးမယ်လို့လည်းကိုဖီအာနန်ဘက်ကတုံ့ပြန်ပြောဆိုခဲ့တယ်လို့တက်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အဓိကပြန်ပြီးဆွေးနွေးခဲ့တဲ့အရေးကြီးတဲ့အချက်တွေထဲမှာ1982ခုနှစ်နိုင်ငံသားဥပဒေဟာရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားဖြစ်ခွင့်ကိုတားဆီးပိတ်ပင်တယ်လို့ဖြစ်နေကြောင်းနဲ့နိုင်ငံတကာစံနှုန်းနဲ့မညီကြောင်းအစီရင်ခံစာထောက်ပြထားတာနဲ့ပတ်သက်လို့လက်ရှိတည်ဆဲဥပဒေဖြစ်နေတဲ့အတွက်ဒီဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးကဆိုပါတယ်။ဒါ့အပြင်စစ်တပ်လုံခြုံရေးအဖွဲ့တွေကိုရခိုင်ပြည်နယ်မှာလိုအပ်တာထက်ပိုပြီးအမြောက်အများချထားကြောင်းအစီရင်ခံစာမှာပါတဲ့အချက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေတဲ့ဘူးတီတောင်မောင်းတော်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်တာမန်ရဲတပ်ဖွဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့ထိန်းချုပ်လှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လုံခြုံရေးတပ်အများပြားချထားခြင်းဖြစ်ကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကန့်သက်ထားကြောင်းအစီရင်ခံစာမှာပါတဲ့အချက်နဲ့ပတ်သက်လို့တော့သတင်းအဖွဲ့များကသွားလာခွင့်ပေးထားကြောင်းအထူးသဖြင့်တက်မတော်အနေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှူးကြီးကပြောကြားခဲ့ပါတယ်။ဒါ့အပြင်ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုဒေသခံတိုင်းရင်းသားတွေလက်ခံဖို့လိုအပ်ကြောင်းလည်းကိုဖီအာနန်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပါတယ်။ဒီတော့တွေ့မှာပဲကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစီရင်ခံစာပါအချက်တွေဟာလက်တွေ့ကြပြီးပြည့်စုံမှုရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
်။ We welcome the release of the comprehensive report of the advisory commission on Rakhine State.
ပြည့်စုံကျေပြန့်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုကုလသမဂ္ဂကကြိုးစားပါတယ်။အသိမှတ်ပြုကပ်ပြားနဲ့နိုင်ငံသားခံယူခွင့်ကိုအလေးပေးဖော်ပြထားသလိုအထူးသဖြင့်လူတိုင်းလူလက်စွာသွားလာခွင့်ရှိဖို့လည်းတိုက်တွန်းထားတာတွေ့ရပါတယ်။နောက်ပြီးတော့အကြမ်းဖက်ဖြစ်ပွားမှုရဲ့အခြေခံစစ်မြစ်အကြောင်းရင်းကိုဖြေရှင်းပေးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပဋိပက္ခကိုရှော့ချဖြစ်ဖို့စတဲ့လိုအပ်ချက်တွေကိုဒီအစီရင်ခံစာထဲမှာထောက်ပြထားပါတယ်
။ဒါ့အပြင်အစီရင်ခံစာရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထည့်ဖော်ဖို့ကုလသမဂ္ဂဘက်ကမျှော်လင့်ထားတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲအခုလိုရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်မှုဟာအရေးပါတယ်ဆိုတာကိုကုလသမဂ္ဂကအတိအမှတ်ပြုကြောင်းစတီဖင်ဒူဂျရစ်ကထပ်မံပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာလူမှုအတိုင်းအဝိုင်းအလုံးတိုးတက်ကောင်းမွန်မှုအတွက်အစီရင်ခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထည့်ဖော်ရမှာကုလသမဂ္ဂအနေနဲ့အကူအညီပေးဖို့အဆင်သင့်ဖြစ်နေကြောင်းစတီဖင်ဒူဂျရစ်ကပြောသွားပါတယ်ရှင်။
တောက်ကြနေတဲ့ခင် BOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။ NLD အစိုးရတက်လာတာတစ်နှစ်ခွဲနီးပါးရှိတော့မှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်းအစိုးရယုံဌာနတွေမှာလက်ပေးလက်ယူတဲ့အာဂတိလိုက်စားမှုတွေဆက်ရှိနေတာကြောင့်ဒါကိုအမျိုးသားရေးအသွင်တည့်ရအနေနဲ့တိုက်ဖြတ်ဖို့လိုကြောင်းပညာရှင်တချို့ကထောက်ပြပါရတယ်။အရင်အစိုးရအဆက်ဆက်ကစလာခဲ့တဲ့ဒီလိုလက်ပေးတဲ့ကိစ္စမှာလူတွေကျင့်သားရနေပြီလို့လည်းနိုင်ငံသားတချို့ကထုတ်ပေါ်ပြောဆိုပါရယ်ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
် NLD အစိုးရအာဏာရလာချိန်ကစပြီးအကျင့်ပြတ်ချဆမှုတက်ဖြည့်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်ဒါပေမဲ့လည်း NLD အစိုးရရဲ့တနှစ်ခွဲနီးပါးသက်တမ်းကာလမှာမြန်မာနိုင်ငံကအစိုးရယုံဌာနတချို့ကိုကြည့်ရင်လက်ပေးလက်ယူတဲ့အဂတိလိုက်စားမှုတွေဆက်ရှိနေတယ်လို့အဂတိလိုက်စားမှုစောင့်ကြည့်အဖွဲ့ဖြစ်တဲ့ Transparency International TI အဖွဲ့ရဲ့စစ်တမ်းမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံတွင်းအိမ်တော်စုပေါင်း 1,200 ကျော်ကိုတွေ့ဆုံပြီး 2016 အတွင်းရဲဌာနလဝကတရားရုံးဆေးရုံလျှက်စစ်မီတာရုံးစာတင်ကျောင်းနေနဲ့ထိတွေ့ဆက်ဆံမှုရှိခဲ့သလားရှိခဲ့ရင်လက်ပေးခဲ့ရသလားဆိုတဲ့မေးခွန်းဖြစ်ပြီးပြန်လည်ဖြေဆိုသူတွေထဲမှာပြန်မြချင်းအဖြစ် 32 ရာခိုင်နှုန်းကလက်ပေးနေရဆဲဖြစ်တာတွေ့ရတာပါလက်တွေ့မှာတော့လက်ထိုးနေရတဲ့ရာခိုင်နှုန်းဒီထက်ပိုများကြောင်းပြောသူကတော့နိုင်ငံရေးလည်လာသုံးသက်သူဒေါက်တာရန်မျိုးသိမ့်ဖြစ်ပါတယ
် NLD အစိုးရရဲ့ဒီအဂတိလိုက်စားမှုတိုက်ခိုက်ရေးဆောင်ရွက်ချက်အပိုင်းတွေကိုကျွန်တော်အနေနဲ့ကတော့အားရချေနှံမှုမရှိပါဘူးအထူးသဖြင့်တော့ပေါ့လေကျွန်တော်တို့စီးပွားရေးလုပ်ငန်းကြီးတွေအပိုင်းမှာအဂတိလိုက်စားမှုတွေရှိနေသေးပဲလို့မြင်ပါတယ်နောက်ပြီးတော့တရားစီရင်ရေးအပိုင်းမှာလည်းပဲတော့အဂတိလိုက်စားမှုတွေတော်တော်များများမှာရှိနေသေးပဲလို့မြင်ပါတယ်အစိုးရအဖွဲ့ရဲ့ဒီကျွန်တော်တို့တင်တာတွေချပေးတဲ့နေရာမှာလည်းပဲအဂတိလိုက်စားမှုတွေကဟိုတိတိတတ်တာရှိနေသေးပဲလို့သုံးသပ်မိပါတယ်ကျွန်တော်တို့လူဖွဲ့စည်းမှာအဂတိလိုက်စားမှုရဲ့ဒဏ်ကိုခံစားနေရတဲ့ရာဂိုင်နှုန်းကိုပြောပါဆိုရင်တော့50ရာဂိုင်နှုန်းအထက်ရှိနေသေးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ
်လက်မပေးဘဲနေလို့ဖြစ်နိုင်သလားဆိုတဲ့မေးခွန်းကိုတော့ဖြစ်နိုင်တယ်လို့ဖြေကြားသူ10ရာဂိုင်နှုန်းပဲရှိပါတယ်နောက်ထပ်မေးခွန်းတစ်ခုဖြစ်တဲ့အစိုးရကိုတန်ကြားရင်ထိရောက်မယ်လို့ဖြေကြားသူက900ခန့်နှုန်းသာရှိကြောင်း ID အဖွဲ့စစ်တမ်းမှာဖော်ပြပါတယ်။သွင်းကုန်ထုတ်ကုန်ကုမ္ပဏီတစ်ခုကမန်နေဂျာဖြစ်သူကိုတေဇဇော်ကတော့အစိုးရယုံဌာနတွေမှာလက်ပေးလက်ယူကိစ္စတွေခုထိဆက်ရှိနေသေးပဲလို့သူအတွေ့အကြုံကိုပြောပါတယ
်။အစိုးရဘက်ကတော့သူကတော့ policy ချထားတာမှန်ပါတယ်။ဒါပေမဲ့တချို့ကိစ္စတွေမှာတော့အဲ့ဓာတွေကတော့ရှိတော့မယ်။ဥပမာအနေနဲ့ယုံကန်ကန်သားကိုသွားမယ်။လက်ရှိမှာလုပ်နေတဲ့ procedure တွေရှိတယ်။ဒီ procedure တိုင်းသွားရင်တော့ကြံ့ကြကျွန်တော်တို့ကဖြောက်ပြူးကျင်နေဆိုလို့ရှိရင်သူတို့အနည်းနဲ့အများတော့ကျွန်တော်တို့လက်ထောက်ရခုချိန်ကြီးလာဝကမှာရှိတော့မယ်နောက်ပြီးတော့ရဲဌာနမှာလည်းရှိသေးတယ်တရားရုံးတွေမှာလည်းရှိသေးတယ်တချို့လူတွေကြတော့မယူဘူးမှန်တယ်ဒါကလည်း30ရာခိုင်နှုန်းတော့ပဲရှိတယ်80ရာခိုင်နှုန်းလောက်ကတော့ယူသေးတယ်ဒီဘက်ကတိတက်မှုနဲ့တခုခုလုပ်ပေးလိုက်လို့ရှိရင်တော့ရင်းနဲ့ဆိုင်ပို့ပြီးတော့မြေမြေဆန်ဆန်ပြီးတော့သွားမယ်ဆိုတဲ့ဟာမျိုးကလူတိုင်းရဲ့ရင်ထဲမှာဆွဲနေတယ်ပေါ့ဒါကလည်းရှိရအကျိုးဆက်တွေတော့ဖြစ်လာတဲ့သဘောတရားပါ
ရန်ကုန်ဗဟန်းမြို့နယ်မှာနေထိုင်တဲ့အင်ရှင်မတူဦးဖြစ်သူမတ်တင်စာဝင်းကတော့အရင်အစိုးရလက်ထက်တွေမှာလိုပေါ်ပေါ်တင်တင်တောင်းတာမျိုးသိမရှိတော့ပေမဲ့သက်ဆိုင်ရာယုံဌာနတွေကိုအခြားပုံစံနဲ့လက်ထိုးနေရစေပဲလို့ပြောပါတယ်
။တချို့ဌာနတွေကတော့မလုပ်ဘူးတချို့ဌာနတွေကတော့ရှိသေးတယ်။လက်ပေးလက်မှုကတော့ရှိနေဆုံးပဲ။မီတာယုံမသေးရဘူး။ဆေးယုံပါလေအဲ့လောက်တော့မရှိဘူး။အဓိကကအဲ့လောက်အကမှာတော့ပေးရတယ်ကျောင်းနေမှာကတော့နည်းနည်းကိုကျူးကျော်သွားရင်တော့သူကအဲနည်းနည်းပပတောင်းတာမျိုးတော့ရှိတယ်လူကံဘုံလိုလေးတော့ထောင်ထားပြီးတော့900ဖြည်းဖြည်း1000ဖြည်းဖြည်းပေါ့ကိုစေတနာရှိတယ်လို့တော့ထည့်လို့ရအောင်တော့သူကအဲ့လိုတော့လှုပ်ထားတာတော့ရှိတယ်ဒီနေ့တိုင်းရင်လည်းအဲ့လိုပဲအခုတည်းကအဲ့ဒါလေးကလည်းလှုပ်ကုန်ပဲရာဝတ္တမှာတော့
ဒီလိုအဂတိလိုက်စားမှုတွေကိုအမျိုးသားရေးအသွင်နဲ့တိုက်ဖြတ်ဖို့လိုကြောင်းဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်ဟိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအထက်ကနေအောက်ကိုဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဆုံးဖြတ်ပေးနိုင်တဲ့နေရာမှာတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေရဲ့အဂတိလိုက်စားမှုတွေကိုဖြည်းဖြည်းရောရောချေချေပြန့်ပြန့်နဲ့ဖော်ထုတ်နိုင်မှုရည်ရွယ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ
်။ Transparency International TI အဖွဲ့ကမြန်မာနိုင်ငံရဲ့ Bureaucracy ရန်နေရာမှာ32ရာခိုင်နှုန်းကလက်ပေးနေရသေးပဲလို့ဆိုပေမဲ့အရင်အစိုးရလက်ထက်နဲ့ဦးသိန်းစိန်အစိုးရလက်ထက်တွေမှာလို့အစိုးရအဖွဲ့ဝင်ဝန်ကြီးအဆင့်တွေပြည်နယ်နဲ့အတိုင်းဝန်ကြီးချုပ်အဆင့်တွေမှာတော့လက်စားမှုတွေတိတိတသာရော့ကျသွားကြောင်းပညာရှင်တို့ကထုတ်ပြပါရခင်ဗျာ
။ကိုညံဝင်းရောင်ပါရှင်။ကျမတို့အခုလိုရေဒီယိုကထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အိန္ဒိယအုပ်ချုပ်နေတဲ့ကက်ရှမီးယားဒေသမှာပုံကန်နေတဲ့အကြီးဆုံး လက်နက်ကိုင်အဖွဲ့ကိုပြည်ပအကြမ်းဖက်ဝါဒီအဖွဲ့အဖြစ်ဒီလအစောပိုင်းမှာအမေရိကန်ပြည်ထောင်စုကတတ်မှတ်လိုက်တာကြောင့်အိန္ဒိယနိုင်ငံအနေနဲ့ပါကစ္စတန်အပေါ်တန်တမာရေးအရာအောင်မြင်မှုကြီးရသွားပါတယ်။ဒါပေမဲ့ဒီတတ်မှတ်ချက်ကလက်တွေ့အခြေအနေကိုပြောင်းလဲသွားနိုင်တဲ့အနေအထားမျိုးတော့မရှိပါဘူး။ VOA သတင်းတောက် Asik Gold ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
တရားမဝင်ကြေညာထားတဲ့ Hezbollah Mujahideen ခေါ် HM အဖွဲ့ကိုအကြမ်းဖက်ဝါဒီအဖွဲ့ဖြစ်တတ်မှတ်လိုက်တာကအိန္ဒိယနိုင်ငံမှာမွတ်စလင်လူဦးရေအများစုရှိတဲ့တခုတည်းသောဒေသမှာလက်နက်ကင်တိုက်ခိုက်တာတွေဖြစ်နေတာဟာပါကစ္စတန်နိုင်ငံမှာအခြေစိုက်ပြီးလှုပ်ရှားနေတဲ့အစ္စလာမ်အစွန်းရောက်စစ်သွေးကြောအုပ်စုကြောင့်ဖြစ်တယ်ဆိုပြီးအိန္ဒိယကပြောနေခဲ့တာကိုအခိုင်အမာအတည်ပြုပေးလိုက်တယ်လို့ဖြစ်သွားပါတယ်။နေဆက်ဖြတ်အကြမ်းဖက်ဝါဒါဆွဲလုပ်ရလို့အိန္ဒိယကနှစ်ပေါင်းများစွာပြောလာတာကိုပါကစ္စတန်ဘက်ကတော့ညှင်းထားတာပါ။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာပုံကံထောက်ချမှုစဖြစ်ခဲ့တဲ့1989ခုနှစ်မှာ HM အဖွဲ့ပေါ်လာတာပါဒီဖွဲ့ကိုထူထောင်သူနဲ့ခေါင်းဆောင်ကြီးဖြစ်တဲ့တမူဆာယက်ဆာလာဟူဒင်းကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတူအဖြစ်ဇွန်လမှာအမေရိကန်ကသတ်မှတ်ခဲ့ပါတယ်အကြမ်းဖက်ဝါဒါကိုနှိမ်နင်းဖို့အိန္ဒိယနဲ့အမေရိကန်ပူးပေါင်းလှုပ်ဆောင်တာကိုဒီသတ်မှတ်ချက်ကထင်ရနေတယ်လို့အိန္ဒိယကပြောပါတယ်ကက်ရှမီးယားဒေသမှာခွတ်ထွေရေးဝါဒီပုံကံထောက်ချမှုစဖြစ်ခဲ့တဲ့အခါဆိုရင်လူထောင်ပေါင်းများစွာတည်ဆုံခဲ့ရတာဟာHM အဖွဲ့နဲ့တခြားအစ္စလာမ်စစ်သွေးကြောအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့အိန္ဒိယကစွပ်စွဲထားတာပါတိုက်ခိုက်တာတွေကိုစုဆောင်းထားတဲ့အချက်လက်အများပြားရှိပြီးအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကဘာကြောင့်သတ်မှတ်ရတယ်ဆိုတဲ့အကြောင်းပြချက်ရှိတယ်လို့ညူဒေလီအခြေစိုက်ပဋိပက္ခလိလာရေးအင်စတီကျူရဲ့အကြီးအကဲအာဂျိုင်းစာနီကပြောပါတယ
် They are repeatedly attacking civilian targets killing civilians too
သူတို့ကအရသာပြစ်မှတ်တွေကိုထပ်ခါတလဲတိုက်ခိုက်နေပါတယ်ဥဒီယာမဲ့လူရတွေနဲ့အရသားတွေကိုသတ်နေကြတာပါတခါတခါတော့ရွေချက်နဲ့ကိုအကျမ်းဖက်ဝါဒါဆွဲလူရကျူးလွန်ကြပါတယ
်ဒီသတ်မှတ်ချက်ဟာအခြေမြင့်မရှိဘူးဆိုပြီးပါကစ္စတန်နိုင်ငံရဲ့ဌာနကရောဆလာဟူဒင်းကပါပယ်ချပါတယ်ဆလာဟူဒင်းဟာပါကစ္စတန်ကအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအခြေစိုက်လှုပ်ရှားနေတာပါဒီလက်နက်ကင်ပုံကံမှုဟာကက်ရှမီးယားဒေသကိုအိန္ဒိယလက်အောက်ကလွတ်မြောက်ဖို့ဆိုတဲ့အဓိကရွေချက်နဲ့အဲ့ဒီဒေသမှာပဲဖြစ်နေတဲ့နိုင်ငံရေးအရာဖြစ်ပြီးတရားနည်းလမ်းကျတဲ့လှုပ်ရှားမှုဖြစ်တယ်လို့ပါကစ္စတန်ရဲ့ကက်ရှမီးယားလူမျိုးစုခေါင်းဆောင်တွေကပြောပါတယ်ဒီဆိုကိုအိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရရာဗီရှ်ကူမာကပယ်ချပါတယ
် All of us are aware the kind of activities they are involved in all of us are aware what kind of terrorist activities
ဂျမ်မူးနဲ့ကက်ရှမီးယားပြည်နယ်တွေမှာဘယ်လိုအကြမ်းဖက်ဝါဒဆွဲလုပ်ရမျိုးတွေသူတို့လုပ်ခဲ့ဘူးတယ်ဆိုတာကျွန်တော်တို့အားလုံးသိပါတယ်ပုံမှန်လင်းလင်းပြောရရင်ပါကစ္စတန်ကဒီလိုပြောတာဟာအနေဆုံးဆိုရရင်တိတ်ကိုထူးဆန်းလွန်းပါတယ်
အိန္ဒိယကက်ရှမီးယားဒေသကထင်ရှားတဲ့တိချောက်ခွတ်ထွေရေးဝါဒီခေါင်းဆောင်တူဖြစ်သူမီယောဝိုင်းစ်ဥမာဖာရူကတော့အကြမ်းဖက်ဝါဒီအဖွဲ့ဖြစ်သတ်မှတ်စရာဘာအကြောင်းမှမရှိဘူးလို့ပြောပါတယ်။အိချမ်မအဖွဲ့ရဲ့အဖွဲ့ဝင်အစစ်စစ်ထဲမှာဒေသတွင်းကလူခန့်မှန်းကြီး100လောက်ရှိနေတာကိုသူကထောက်ပြပါတယ
်။ There is an indigenous aspect to the Kashmiri militancy and these young boys mainly who are joining the militancy today
ကက်ရှမီးယားပုံကံထကြွမှုမှာလူမျိုးစုအသွင်သဏ္ဍာန်တစ်ခုရှိနေပါတယ်။အဲ့လိုရှားမှုတွေဒီကနေ့ပါဝင်လာကြတဲ့လူငယ်တွေအနေနဲ့ကသူတို့အတွက်ရွေးချယ်စရာမရှိတော့ဘူးလို့ခံစားကြရတာပါသူတို့ကအများစုဟာဖိနှိပ်ခံကြရပြီးမိသားစုဝင်တွေကိုရဲကအနှောက်အယှက်ပေးတာတွေကြုံခဲ့ကြပါတယ
်သူတို့မှာအယ်ကိုင်ဒါလူတာလီဘန်လူ IS အဖွဲ့လူကမ္ဘာလုံးဆိုင်ရာလှုပ်ဆောင်ချက်မရှိဘဲကက်ရှမီးယားအရေးပေါ်မှာပဲအဓိကအာရုံစိုက်တာလို့မစ္စတာဖာရူကဆိုပါတယ်ဟေဇ်ဘူးမူဂျာဟီဒင်းအဖွဲ့ဟာကက်ရှမီးယားကိုအိန္ဒိယကအုပ်ချုပ်နေတဲ့အပေါ်မှာပဲဦးတည်ချက်ထားလှုပ်ရှားနေပြီးကက်ရှမီးယားလူမျိုးစုတွေရဲ့ထောက်ခံမှုရထားတာကြောင့်အမေရိကန်ရဲ့အခုသတ်မှတ်ချက်ကြောင့်အဖွဲ့ပေါ်ထိခိုက်မယ်လို့တက်ကြွလှုပ်ရှားသူတွေနဲ့လက်နက်ကင်တွေကမမြင်ကြပါဘူး။ဒီအခြေအနေကနေအကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာပြီးအိန္ဒိယနဲ့ပါကစ္စတန်အကြားပဋိပက္ခဖြစ်တဲ့အထိပိုကြီးထွားသွားမလားဆိုတာကိုတော့စိုးရိမ်နေကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့အခုတိုက်ရိုက်တင်ဆက်နေတဲ့အစီအစဉ်ကို VOA website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ
ကျွန်တော်အတွင်းမှာပြည်ပြောင်းကြော်တွေရှိတယ်။ညလုံးနဲ့မြင်နေရတဲ့အပြင်မှာရှိတဲ့ပြည်ပြောင်းကြော်တွေဆိုတာရှိရဲ့ကျွန်တော်မှာအတွင်းနဲ့အပြင်ကလည်းကူးဆက်နေတယ်။ဒါပေမဲ့
ဒါကတော့သွေးပြန်ကြောဆိုင်ရာခြေထောက်အနာကုသပြုစုတာနဲ့ပတ်သက်လို့တင်ပြမယ့်ကျန်းမာရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီနေ့မနေ့ကျင်းပြမယ် idiom အသုံးက
hold your horses
ဖြစ်ပါတယ်စာလုံးပေါင်းက hold hold ကကင်ထားပါဆုပ်ထားပါ you are your ကသင်ဤ horses horses ကမြင်းတွေဆိုတော့စကွိုက်လုံးရဲ့ဓာတ်ရိုက်ဒီပေကမြင်းတွေကိုကင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုကင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအသုံးရဲ့ idiom ဆိုတဲ့သွယ်ဝိုက်ဒီပဲကတော့ရှင်းပါတယ်တခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာနဲ့အတူတူပဲဖြစ်ပါတယ်အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စောနေကြတယ်ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma, but the country's central bank says hold your horses.
အလို့တခုကိုခိတဆိုင်းထားပါအောင်အခြေအနေမပြေးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ။
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုလိုဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမကြီးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာသွေးပြန်ကြောဆိုင်ရာခြေထောက်အနာအတွက်ခိမိကုသအနာပြုစုမှုတွေအကြောင်းကိုတင်ပြထားပါရရှင်။နှလုံးခွဲစိတ်အထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်ဤကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရ
။ Okay, ပါမောခဒေါက်တာခင်မောင်ဤခင်ဗျာ။ကျွန်တော်တို့ဒီသွေးပြန်ကြောတွေမကောင်းတာကြောင့်ခြေထောက်မှာဒီအနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ဒီဖြစ်ရခြင်းအကြောင်းရင်းနောက်ကာကွယ်ပုံနဲ့ကုသမှုထဲကမှဒီပတ္တိစီဗီကုသပေးတာနဲ့အဲ့ဒါအတွက်ထောက်ကူပြုတဲ့ကုသမှုတွေကိုကျွန်တော်တို့ပြီးခဲ့တဲ့ခေါက်တည်းကပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့တော့ဒီတစ်ခေါက်တော့ဆရာဒီ channel ကုသမှုအသေးစိတ်နဲ့ပတ်သက်ပြီးတော့ထပ်ပြောအောင်ဆရာ
ကျွန်တော်ပြန်ပြီးပြောလို့ရှင်တော့ဒီသွေးပြန်ကြောတွေအားနည်းလို့ခြေထောက်တွေမှာဖြစ်တဲ့ရောဂါဟာတော့တော်တော်လေးရပါတယ်ဒါလည်းအမှုမဲ့မဲ့နေနေနဲ့လူပြောရဲအရေးကြီးလို့လည်းအရင်ထိခိုက်စေတယ်စိတ်ကြလည်းကြစေတယ်အဲ့ဒါနဲ့ပတ်သက်လို့ကုသနည်းတွေကတော့ပြီးခဲ့တဲ့ပတ်ကပြောခဲ့တာတော့အင်မတန်မှအရေးကြီးတဲ့ဟာပါ compression ပတ်တီပတ်ပီရဲ့ rest ခြေထောက်မြောက်ထားတာဒီဘက်မှာတော့အဓိကပြောမှာတော့ဒီ answer ပေါ့ဗျာအဲ့ဒီအင်္ဂါတွေကိုဘယ်လိုစောင့်ရှောက်မလဲဒါပေမဲ့အခြားသိတဲ့ပြီးလိုက်တဲ့အားလေးတွေကိုလည်းပြောပြမှုစီစဉ်လာပါတယ်ဥပမာဆိုတော့ဗျာဒီရပါတယ်ပြောခဲ့လို့ပဲခြေတော့အတွင်းမှာပြင်ပြောင်းရောရှိတယ်။ဒီရ လုံးနဲ့မြင်နေရတဲ့အပြင်မှာရှိတဲ့သိပ္ပံကျော်တွေဆိုတာရှိရဲ့ကျွန်တော်မှာအတွင်းနဲ့အမြင်နဲ့ကူဆက်နေတယ်ဒါပေမဲ့ကလန်းသွားပဲဖြစ်ရမယ်အမြင်အတွင်းကိုသွားမယ်အတွင်းအနေနှလုံးကိုပြန်ရမယ်ဒါပေမဲ့အဲ့ဒီမှာကလန်းသွားဘာတွေကမလုံတဲ့အခါမှာအတဲရအတွင်းရအပြင်ကိုကန်ပြီးတော့တဖြည်းဖြည်းနဲ့အဲ့ဒီမှာအနာလေးဖြစ်လာတယ်တခြားအနာနဲ့မတူဘူးစိတ်နဲ့စည်းစားရုံနဲ့ဘယ်တော့မှလည်းမပြောက်ဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီအနာလေးဖြစ်စီတာနဲ့ပတ်သက်ပြီးတော့ဒီအတွင်းသွေးပြန်ကျော်နဲ့ဒီပြင်ပမှာရှိတဲ့သွေးပြန်ကျော်ပေါ့နော်အဲ့ဒီသွေးပြန်ကျော်တွေကိုဒီချိတ်ဆက်ပေးတဲ့ဗားတွေပျက်စီးသွားတဲ့အပေါ်မှာဘယ်လိုမျိုးကုသမှုတွေလုပ်ပေးနိုင်လဲဆရာကြီ
းဒီလိုအထက်ကံထွက်လာတဲ့နေရာလေးတွေကိုဘာနဲ့လုပ်လို့ရလဲဆိုတော့အခုဖြစ်နေညောင်ကြီးသွားဖြစ်နေတဲ့ဟိုလေဆာနဲ့လုပ်တဲ့ခုံတွေရှိပါရဲ့အဲ့ဒီဟာကအဲ့ဒီအတွင်းအသွေးတွေအပြင်ကိုကံထွက်တဲ့ဘာလို့ပေါ့ဗျာကံထွက်တဲ့နေရာတွေကိုသွားပြီးတော့လေဆာနဲ့ရှုပ်လိုက်လို့ရှိရဲ့ตัวมันกันတော့မကန်တော့လို့ရှိရင်အဲ့ဒီမကောင်းတဲ့သွေးတွေကမပြန်တော့ဘူးမပြန်တော့လို့ရှိရင်အနာရီကျက်လာတယ်ဆိုရဲတော့ပေါ့နောက်တစ်ချက်ကတော့ electric coagulation ခေါ်တာပေါ့လျှက်စစ်နဲ့ဟိုလူတက်လိုက်ပြီးလဲလျှက်စစ်အဆင်မဟုတ်ပါဘူးအဲ့ဒီလျှက်စစ်နဲ့ခုနကျွန်တော်ပြောတဲ့သွေးကိုကန်ထွက်စေတဲ့နေရာတွေကို ultrasound လေးနဲ့လိုက်စားပြီးတော့အဲ့နေရာလေးတွေကိုမီးရှို့ပြီးလို့ရတယ်မီးရှို့တယ်လို့လည်းလူများများလည်းအောင်ပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးအခုလို့ဒီလေဆာနဲ့ကုတာနဲ့ဒီလျှက်စစ်နဲ့ကုတာအပြင်ပေါ့နော်နောက်ထပ်ရောကုနယ်နယ်နေရှိတယ်ဆရာကြီ
းနောက်တစ်ခုက square root therapy ခေါ်ပါလေ square root ဆိုတာကတော့သူကမာချွတ်ပေါ်အောင်လုပ်လိုက်တာပေါ့လေဒီရောရည်ရဲ့ကိုကျွန်တော်တို့ direct ဆေးလေးထိုးလိုက်တယ်ထိုးလိုက်လို့ရှိရင်အထက်ကသေးရအမြင်မကန်တော့ဘူးသူတို့ရင်အနာချက်သွားမယ်ဆေးရည်ချင်းနဲ့အခုဆိုလို့ရှိရင်တော့ဆေးလိုက်ဒီအခုမှတော့ဖြစ်ပုံကြီးတွေကတော့ sodium tetrabenzoic ဟိုဘာလို့စတဲ့ဆေးတွေနဲ့လည်းလုပ်တဲ့နည်းတွေအမျိုးမျိုးရှိပါတယ်sclerosis agent ကိုပေါ့အဲ့ဒါနဲ့လုပ်ပြီးတော့သွေးကြောတွေကိုတွားပြီးတော့ရောင်ရအောင်လုပ်လိုက်တာပေါ့ရောင်ရအောင်လုပ်ပြီးနောက်ပြန်မာချွတ်ပြီးချဲပြီးပိတ်သွားလို့ရှိရင်ခုနပြောတဲ့မလိုအပ်တဲ့ဒီနောက်မှပြန်နေတာတွေသာထိုင်နိုင်တဲ့သဘောမျိုးရှိပါလိမ့
်ဟုတ်ကဲ့ဆရာအဲ့တော့ဒီအနာကိုကုတဲ့နေရာမှာအဓိကဒီလေဆာနဲ့ပိတ်တာရယ်နောက်တစ်ခုကဒီလက်စနဲ့တူပြီးပိတ်တာနဲ့နောက်ဆုံးတစ်ခုကတော့ဒီသွေးကြောတွေကိုဆေးထိုးထည့်ပြီးတော့ပိတ်တဲ့သဘောပေါ့ဆရာเนาะဒီသွေးကြောတွေပြန်ကောင်းသွားအောင်လို့
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီသွေးပြန်ကြောတွေဒီပြတ်သွားတဲ့နေရာကိုပြင်ဆင်တဲ့ကုသမှုပြီးတဲ့အခါမှာအဲ့ဒါကြောင့်ဒီဖြစ်လာတဲ့အနာတွေကိုပြည့်စုံဆောင်ရှောက်မှုနဲ့ပတ်သက်လို့ဆရာကြီးဘယ်ဟာတွေကအဓိကလုံဆောင်မှုရရှိလဲ
အဲ့ဒီအနာတွေလာဆိုလို့ရှိရင်မချက်ဘူးစိတ်ညစ်စရာလည်းကောင်းတယ်အရင်တွှွှွှွှနဲ့လည်းနေတယ်ဒီလိုလူတွေမှာအနာတွေကိုကြည့်လိုက်လို့ရှိရင်အနေပေးအညိတွေအဲ့ဒါဒီတဲပြီးတော့အနာရီယာခြေမပေါင်းဖြစ်နေတယ်။အဲ့ဒါဆိုကျွန်တော်တို့အဓိကအနာရီကိုချိရှုပ်ဆောက်ရှောက်တဲ့နေရာမှာအနာဟာတန့်ရှင်းစင်ကြင်ပြရပါမယ်။ဒီအနာကနေပြီးတော့ဆွေးပြီးပုတ်ပြီးနေတဲ့အပိုင်းလေးတွေအတိရှိတွေပေါ့ဗျာကလစီတွေအဲ့ဒါတွေကျွန်တော်တို့ဖယ်ထုတ်ပြရမယ်။နောက်ပြီးတော့ဒီကြီးရခေါ်တဲ့ကိုးတွေမကွာအောင်အကာကွယ်လေးပြရပါမယ်။နောက်တစ်ခုကအနာကိုချက်ပြီးတော့အနေနဲ့လေလို့အနာရဲပြီးတော့တက်လာအောင်လုပ်ပြီးတော့ကျွန်တော်တို့ဆံဝင်ရဲဒါဝင်နေဖြစ်တယ်။အဲ့ဒီအနာချက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ active realization ပေါ်လေအနေဖေးတက်ပြီးတော့အပေါ်ဆုံးအရေးကတက်လာအောင်ကြည့်ရဲကျွန်တော်တို့ကလုပ်ပြီးမှုရှိတယ်။
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအနာတွေကိုပြည့်စုံဆောက်ချုပ်တဲ့နေရာမှာသတိထားမဲ့ချက်တွေရောရှိသေးလားဆရာကြီး။ဆောင်ရွက်ဆောင်ရွက်ပေါ့ဆရာနော
်။အတူတူပြည့်ဒီခြေပြန်ရောအားနည်းလို့ဖြစ်ရတဲ့ဒီအနာရီပေါ့လေ Venus ulcer ခေါ်တာပေါ့အဲ့လာနေတဲ့ပတ်သက်လာလို့ရှိရင်တော့ကျွန်တော်တို့ကဆေးထည့်တာတခြားအနာဆေးထည့်တာနဲ့ကွဲပြားခြားနားတာတွေရှိပါလေဥမာ allergic ဖြစ်တဲ့ဆေးမျိုးကိုတုံးဆွဲလို့လုံးဝမရပါဘူးဥမာပရင်းစီလိုဟာမျိုးတွေခဲမိတာတို့ကိုယ်တက်ဆေးတွေကိုကိုယ်တက်ဆေးများများထည့်လိုက်တိုင်ကောင်းသွားမယ်ဆိုတော့မာယိုနဲ့ရေပန်းချက်တွေနဲ့တွားပြီးတော့လုံနေတဲ့အဲ့ဒီနာတွေကမချက်ဘူးအဲ့တော့အဲ့ဒီနာကိုဒီကတော့ allergic နေတဲ့ဟာမျိုးတွေကိုကျွန်တော်တို့ကထည့်ပြရမယ်။နောက်ပြီးတော့အနာဘာတဲမှာဆိုတာလေကိုယ်အရေးပြားနေဖြစ်ပေါ်လာတဲ့အသားတွေပေါ့လေ။အဲ့ဒီသားတွေမှာလေပိုတင်းတက်ပြီးပါမြောက်အဲ့ဒီပိုတင်းတွေကပိတ်ဆို့ထားလို့ရှိရင်အနာလည်းအနေပြေးမတက်နိုင်ဘူး။နော်အတလူကမတက်နိုင်ဘူး။အဲ့ဒီသားမျိုးကြောင့်ကျွန်တော်တို့က proteolytic enzymes ပါတဲ့ဈေးတွေအဲ့ဒါတွေမျိုးထည့်ပြရတယ်။နောက်ပြီးတော့အနာကိုလည်းကိုယ်တက်ဈေးတွေငင်းကန်ထည့်တဲ့အဖြစ်မျိုးကျွန်တော်တို့ကဖြောက်ရမယ်။အဲ့ရအနာကိုတန့်ရှင်းအောင်ကျွန်တော်ကလုပ်ပြီးမယ်။တန့်ရှင်းလိုက်ပြီးလည်းပြန်လာပြီးတော့အနေကလေးတွေမကောင်းတဲ့အရွယ်တွေအဲ့ဒါလေးတွေကကတိလေးနဲ့ဖြည်းဖြည်းချင်းပြပြီးတော့ပြီးမယ်။ ဒီအခုကမှဆိုလို့ရှိရင်တော့ခက်ကအရင်မိလာတဲ့အတွက်ကြောင့်သူသေးပြီးတော့ကျန်တဲ့နဲ့ပတိယပေါ့ဒေါ်ဇာဆိုပါတော့ဗျာအဲ့လိုမျိုးတွေအခုကမှဆိုရင်အရင်မွိုင်းစဲဖြစ်တဲ့အရင်လဲစုံနိုင်တယ်အဲ့လိုမျိုးတွေကိုကျွန်တော်တို့တွေ့တယ်တွေ့တဲ့အခါမှာနောက်တစ်ခုကအရေးကြီးတော့ဈေးထဲမှာအများဆုံးဈေးထဲတော့စေဘာဆော့ဖ်တာဈေးနဲ့ပိုတန်ရှယ်ဘမဂနီတီအဲ့လိုအားမျိုးပေါ့လေအနာဝူးလူးညံ့ပြီးတော့ဒုက္ခမပေးတဲ့ဈေးကြီးဖြစ်ပြရတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ကျန်တဲ့အဓိကကုသမှုတစ်ခုဖြစ်တဲ့ဒီခွဲစိတ်ကုသမှုနဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့ဘက်ကိုတော့နောက်တစ်ခေါက်မှထပ်ပြောတော့ပါမယ်ဆရာကျေးဇူးများကျင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျန်းမာရေးကဏ္ဍပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်
ရရှိမှာကချင်ပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပိုးတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုးပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
မတော် VOA ပြည်သက်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့အခုလို VOA မြန်မာပိုင်းရဲ့တိုက်ရိုက်လေလိုက်စီစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတိုက်ရိုက်တင်ဆက်ပေးနေပါတယ်ရှင်။အခုတော့နေဆက်သတင်းထောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နမ်တီစစ်ဆောင်စခန်းနေကချင်ဒုက္ခသည်တွေအတွက်ရိတ်ခအကူအညီပေးရေးကားတွေပိတ်ပင်တားမြစ်ခံခဲ့ရပါတယ်။မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေတိုက်တွန်းခဲ့တယ်ဆိုတာနဲ့ပြခိုင်ပြည်နယ်ဘူးသီးတောင်မောင်တို့ဒေသလုံးကျုံရဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်မတီစစ်ဆောင်စခန်းနီကဆုံစစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖကန့်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကပစ္စည်းတင်ဆောင်လာတဲ့ကားတွေကိုကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံရပြီးကူညီရေးအဖွဲ့ရဲ့ကား၈စီးအနက်က၄စီးမှာလိုင်စင်မဲ့ဖြစ်နေလို့ကားမိုင်းရဲတပ်ဖွဲ့ကနေအမှုဖွင့်ထားပါတယ်။ဒီလိုတားမြစ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအသင်းဒုတာဝန်ခံဒေါ်ကိုင်ရင်ဟာဥကောင်းတန်ရာရရှိခဲ့ပြီးယခုခါမှာမြจีนာဆေးရုံကြီးမှာအတွင်းလူနာအဖြစ်စေဝါကုသမှုခံယူနေရတယ်လို့အဖွဲ့တာဝန်ခံဥလာမောင်လာတောင်ကပြောပါတယ်။ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့အနေနဲ့လည်းသူတို့ကိုတားဆီးပိတ်ပင်ခဲ့တဲ့တပ်မတော်ကအရာရှိ၃ဦးတို့ကိုတားဆီးမှုချိန်ချောက်မှုတွေနဲ့ကားမရဲစခန်းမှာအမှုဖွင့်ထားပါတယ်။ကူညီရေးတားဆီးပိတ်ပင်ခံရမှုနဲ့ပတ်သက်ပြီးကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကနေဩဂုတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်
။မွန်ပြည်တပ်ပါတီသွဲဘက်သွေးရင်မှုနိုင်ကျိုးရဲ့ပြည်တွင်းရေးရာဌာနတာဝန်ခံနာဝင်လှတို့ဦးဆောင်တဲ့ဖွဲ့ဟာဩဂုတ်လ23ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ဦးဆောင်တဲ့ပြည်နယ်ဆိုရဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာတော့တနင်္ဂနွေလုံးပြည်ကရက်စက်ရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအတိအကသာဆွေးနွေးခဲ့ကြတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါရယ်ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းမှာပါဝင်နိုင်မှုအတွက်မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့လိုတယ်လို့ပြည်နယ်ဆိုရကနေတိုက်တွန်းထားပါရယ်ဒီတွေ့ဆုံမှုမှာ NCA ကိစ္စတွေပြင်မွန်စာပေတင်ကြားရေးကိစ္စမွန်လူထုတွေကန့်ကွက်နေတဲ့ MCL ဘေးလက်မြေစက်ရုံကိစ္စ ဒီရန်ဖွံ့ဖြိုးရေးကိစ္စအပြင်နှစ်ဖက်ခက်ခဲတွေကိုဆွေးနွေးဖို့တလားတစ်ကြိမ်ထပ်မံတွေ့ဆုံကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မွန်ပြည်တစ်ပါတီနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဆွေးနွေးနိုင်ဖို့စီစဉ်နေစေလည်းဖြစ်ပါတယ်
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD ရဲ့ပါတီဗဟိုရုံးသစ်ဖွင့်ပွဲနဲ့ဗဟိုအလုံးမှုဆောင်ရွေးချယ်ပွဲကိုရခိုင်ပြည်နယ်တောက်တော်မြို့မှာဒီလ20ရက်နေ့ကကျင်းပခဲ့ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာရခိုင်အမျိုးသားတစ်ခုတည်းအတွက်တည်ထောင်ထားတဲ့ပါတီမဟုတ်ဘဲရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားတွေအကုန်လုံးအတွက်ကိုစားပြုဖွဲ့စည်းထားတဲ့ပါတီဖြစ်တယ်လို့ပါတီတာဝန်ရှိသူဦးမျိုးကျော်ကပြောပါတယ်။အခမ်းအနားကို ALD မြို့နယ်ဦးစီးကော်မတီတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ခိုင်ဖြိုးတဆညရခိုင်မျိုးချစ်ပါတီမျိုးခမီတိုင်းနဲ့စတဲ့တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေအပါအဝင်လူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းနေရာအများအနိုင်ရရှိခဲ့ပြီး2014နှစ်မှာတော့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ပေါင်းစည်းပြီးပါတီနှစ်ခုကိုရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာပါတီတွင်သဘောထားကွဲလွဲမှုတွေကြောင့်အခုလိုတီချပါတီတီထောင်တာဖြစ်ပါတယ
်2020ရွေးကောက်ပွဲမှာကချင်ပြည်နယ်ကုစားပြုအမျိုးသားပါတီအနေနဲ့ပါဝင်ရှင်ပြန်နိုင်ဖို့အတွက်ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ကချင်မျိုးသားကွန်ဂရက်ပါတီ KNC နဲ့လော်ဝော်မျိုးသားစီလုံးရေးနဲ့ဖွံ့ဖြိုးရေးပါတီ LNUTP တို့ကနေပေါင်းစည်းနိုင်ရေးအတွက်ဒီလ18ရက်နေ့မြေကြီးနားမြို့မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ KDP ဖွဲ့ခေါင်းဆောင်ဦးအောင်ခန်းကပြောပါတယ်ပါသူတွေအလုံးပေါင်းစည်းရေးကိစ္စကိုမူအရသဘောတူညီထားကြပေမဲ့အသေးစိတ်ကိုတော့အဖွဲ့အစည်းမှာတင်ပြပြီး2018ခုနှစ်ဇန်နဝါရီလမှမှပြန်လည်အတည်ပြုဆွေးနွေးသွားမှာဖြစ်ပါတယ်။အခုလိုကချင်ပြည်နယ်ကပါသူတွေသဘာဝတည်ပေါင်းစည်းဖို့အတွက်လူစုဘက်ကအားပေးဆောက်ကမှုရှိပေမဲ့လည်းတချို့ပါသူကတော့လူမျိုးခွဲခြားမှုတွေရှိနေတဲ့ဝေဖန်မှုတွေကြောင့်သဘောမတူညီတာတွေတချို့လည်းရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကကချင်ပါသူတွေပေါင်းစည်းမှုမအောင်မြင်ခဲ့တာကြောင့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရပါတယ်။
ECA မြန်မာကြောက်ထုတ်တဲ့ကုမ္ပဏီကနေကရင်ပြည်နယ်ဗအံမြို့နယ်မှာရှိတဲ့မိဇန်တောင်မှာကြောက်ထုတ်လုပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒေသခံတွေကကန့်ကွက်လိုက်ပါတယ်။ကြောက်ထုတ်လုပ်ခွင့်ရရှိရင်ဒေသခံလိုအပ်ချက်များကိုလုပ်ပေးမယ်လို့ကုမ္ပဏီဘက်ကပြောဆိုပေးမယ်လဲအမခံချက်မရှိတဲ့အတွက်လက်မခံနိုင်သလိုထုတ်လုပ်ခွင့်ပေးပါကဒေသခံတွေဆုံးရှုံးနစ်နာမှုများစွာရှိလာမှာဖြစ်လို့ကြိုတင်ကန့်ကွက်တာဖြစ်တယ်လို့မိဆန်ရွာရမီရဖဆိုရှယ်ဖော်ထွန်းကပြောပါတယ် ECA မြန်မာကုမ္ပဏီကကြောက်ထုတ်လုပ်မှုနဲ့ပတ်သက်ပြီးဩဂုတ်လ12ရက်နေ့မှာဒေသခံသဘောထားများကိုရယူဖို့ရန်တွဲဆောင်ပွဲပြုလုပ်ချိန်မှာဒေသခံတွေကအခုလိုကန့်ကွက်တာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကြမ်းဖက်တပ်ဖြတ်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေတိုးချဲ့ထားပြီးတော့ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်နေပေမဲ့ဒေသခံရခိုင်မျိုးနွယ်စုတွေကတော့သူတို့အတွက်လုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ်။ဘူသီးတော်မောင်နှံဒေသအတွင်းလုံခြုံရေးအင်အားနည်းနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်မုံတော့ခရိုင်အတွင်းမှာနေထိုင်ကြတဲ့ဒေသခံတိုင်းရင်းသားတွေအတွက်လက်ရှိအခြေအနေမှာလုံခြုံမှုရှိတယ်လို့ပြောဖို့ခက်တယ်လို့ရခိုင်မျိုးဆိုင်ပါတီဥက္ကဋ္ဌဦးဇော်ဝန်းထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီကောင်မောင်တော့ဘက်မှာဆိုင်းလာနေတာပါ။ဒါပေမဲ့လုံခြုံမှုမရှိဘူးလို့ကျွန်တော်တို့ကြားပြရတယ်။ဘာလို့လဲဆိုတော့ဆက်ချက်တော့ခံရတယ်ဒီကောင်ပြောနေကြတာပေါ့။ခုကတော့တင်းတင်းလေးလို့ပြောတာပဲ။ဒါပေမဲ့ခုကမင်းသေးပြဖို့ပေါ့။ဒီချင်းခတ်ပေါ့ဆိုတော့ဒီချင်းဖြစ်လာမလို့ဆိုတော့ကျွန်တော်တို့ကခံလို့မရဘူး။ခုကလုံခြုံမှုရှိသလားဆိုတော့ပြောပြရတယ်။ဒါပေမဲ့ခတ်ပါတယ်ကျွန်တော်
။လွန်ခဲ့တဲ့အင်္ဂါနေ့ညနေပိုင်းကမောက်တော့မြို့လုံခြုံရဲ့အခြေအနေကိုမောက်တော့မြို့ခံလူငယ်တူကရခိုင်ပါသာနဲ့အခုလိုပြောပါတယ်
။ဟုတ်ကဲ့မိုးတကြီးကတော့ဘာသာပါနေပါ။ငါကဖဲပါတယ်ဆိုတော့ဟိုအဖဲနဲ့ဒီကနေ့
အခုမြို့ကြီးရှိကရွာမှာပြဿနာဖြစ်နေကြပါတယ်။မင်းကစရောက်ကိုဖမ်းမိတယ်။အဲ့ဒီဖမ်းမိတဲ့ကိစ္စနဲ့ခုနကဥက္ကဋ္ဌကိုစပ်ပစ်လိုက်တယ်။မောင်သောမျိုးထဲမှာလုံခြုံရေးမရှိဘူး။အလုံးကအဲ့ဒီဘက်ကိုလိုက်သွားကြတယ်။အခုမျိုးထဲမှာရှိတဲ့ရခိုင်တွေကတော့ကိုးနိုင်နောက်ဆုံးဖြစ်တဲ့အတွက်အလုံးဝင်သွားကြပြီ။အပြင်မှာစရောက်မှမရှိတော့ဘူး။စိုးရိမ်စိတ်ကတော့လူတိုင်းမှာရှိနေကြတယ်။
လွန်ခဲ့တဲ့တလန်လာနေ့ကမောက်တော့မြို့အရှိဖအီတလီယာဘင်္ဂလီရွာကဘင်္ဂလီတူကိုဓာတ်တွေပါဝင်ဇာရဲသုံးဆောင်ပစ္စည်းတချို့နဲ့လုံချုံရဲတက်ဖွဲ့တွေကဖမ်းမိပြီးနောက်တနေ့ညနေပိုင်းမှာကျေးရွာအုပ်ချုပ်ရေးမှုကိုအကြမ်းဖက်သမားတွေကလာရောက်ဆက်ဖြတ်ခဲ့တာပါ ဩဂုတ်လ3ရက်နေ့ကကိုက်ကီကြီးရွာကမြို့တရံသားခြိုက်ဥကိုအကျန်းဖားသမားတွေဆက်ပြတ်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာရှိတဲ့မြို့အပဝံတခြားတရံသားတွေဘဝရက်တည်းအခါကြုံနေရတယ်လို့ဒိုင်နာမျိုးသားပါတီကကောက်ဆောက်တူဖြစ်သူဦးအောင်ကျော်စော့ကခိုင်ပါသာနဲ့အခုလို့ပြောပါတယ
်အရင်လိုပဲလုံဆောင်ရဆုံးဆရာဘု
ရားအရင်လိုလှုပ်ရှားဖို့ဆိုတာလုံချုံရေးရှိမှလှုပ်ရှားရမှာပါလုံချုံရေးဘလောက်ပဲရှိရှိကျွန်တော်တို့သွားချင်တဲ့နေရာသွားလို့မရဘူးမြို့တိုင်းရင်းသားဆိုတာကအများဖြင့်တောင်ပေါ်မှာပဲနေကြတာဖြစ်တယ်
မော်တော်မျိုးနေမှုရေးမှုကြော်ဝင်းမြက်ကတော့လုံချုံရိတ်တွေကိုသူတို့အနေနဲ့အတက်နိုင်ဆုံးနဲ့ပုံမှန်လုပ်နေတယ်လို့ဆိုပါတယ်။မကြသိမီကမော်တော်ရသေးတော်နဲ့ဘူးသိတော်မျိုးနေတွေကိုပြည်ထောင်စုဝန်ကြီးတွေစိုက်ဖဆိုင်ရာအကြီးအကဲတွေနဲ့ရခိုင်ပင်နယ်ဝန်ကြီးချုပ်ဦးညင်ဘူးတို့ရောက်ရှိလာပြီးဒေသခံတိုင်းရင်းသားတွေအနေနဲ့ရော်တွေကိုစန့်ခွာမသွားဖို့အတွက်လုံချုံရိတ်အစီအစဉ်တွေကိုတိုးမြှင့်ပြင်မယ်လို့ပြောဆိုခဲ့ပေမဲ့အခုအချိန်ထိထိရောက်မှုတစုံတရာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။
ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာရှမ်းရုံးမစစ်စင်ရဲ့အမိနဲ့ဩဂတ်စ်လ21ရက်နေ့လောက်ကစပြီးတော့မူရင်စီဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးနိုင်ဝင်းအောင်ကလာရှိုးမြို့မှာပြောကြားလိုက်ပါတယ်။ဒေသခံလူထုမျှော်မှန်းနဲ့မူရင်စီဝါကင်းစင်ရေးတကယ်ဖြစ်လာမလားဆိုတာရှမ်းပြည်မူရင်စီဝါစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်လည်းဖြစ်မြမငင်းချမ်းကြီးကိုပံ့ပိုးမှုပြုနေတဲ့ပြည်အောင်စု Institute Writer လည်းဖြစ်တဲ့ဥခွန်ဆိုင်ကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်
။ရှမ်းပြည်နယ်လုံချုံရဲနဲ့နေဆိုင်ရဲဝန်ကြီးပုံမူကြီးနိုင်ဝင်းအောင်ကမွေးရစေဝါရှင်လင်းရေးစတင်လှုပ်ဆောင်မယ်လို့ပြောဆိုသွားတဲ့အပေါ်ရှင်လင်းရေးတကယ်လုပ်နိုင်မယ်လို့မြင်ပါသလားရှင
်။မွေးရစေဝါပြဿနာကိုအစိုးရကအမေရိကန်ပြည်တော်စုနဲ့စာချုပ်ချုပ်ပြီးတော့မှတိုက်ဖြတ်ခဲ့တာဆိုလို့ချင်း1984ခုနှစ်လောက်ကတည်းကဖြစ်ပါတယ်။အခုထိဆိုလို့ရှိရင်နေပေါင်း30ကျော်40ရှိတော့မရှင်းနိုင်သေးဘူ
း။ဆရာတို့ကရှမ်းပြည်မွေးရေးစေဝါကိုအစဉ်တစိုက်ဆောင်ကြည့်နေတယ်ဆိုတော့တကယ်လို့အခုရှင်းလင်းမယ်ဆိုရင်တကယ်ရှင်းနိုင်မယ်လို့မြင်ပါသလား
။အခုရှင်းမယ်ဆိုလို့ရှိရင်တကယ်တော့ရှင်းနိုင်တာပါလေဆိုတော့နိုင်ငံကြီးအစိုးရဘက်မှမနေတဲ့လူတွေကိုဖမ်းဆီးတာတချို့ကတော့သူတို့ပါသူတို့လောက်ကန်စားတော့နေတဲ့မွေးရေးစေဝါဘုံကူသမားတွေဒါတွေဆိုရင်တော့သူတို့ဖမ်းလိုက်နိုင်မယ်။ဒီလိုဖမ်းဆီးမှုအရေးယူမှုတွေဟာကုန်ကူးတဲ့လူတွေကိုသူကပြက်ကွယ်သွားစီမှာမဟုတ်ဘူး
။အရင်ကမူရည်ရစာရှေ့လို့ဆိုပြီးလက်ညှိုးထိုးနိုင်တယ်လေ။အခုကတော့မရှိတော့ဆိုတော့ပြသူတွေကမူရည်စေဝါကိုအတိကထုတ်လုပ်နေတာလဲရှင
်။လွတ်လပ်ရပြီးကြတဲ့အခုရှိဆိုလို့ရှိရင်အစိုးရဘက်နေတဲ့လူလို့ဆိုလို့ရှိရင်တော့လွတ်လပ်လာကုန်ကူးတောင်းရန်ခွင့်ရှိတယ်။မူရည်စေဝါလည်းနဲ့ပတ်သက်ခွင့်ရှိတယ်။အစိုးရကိုစန့်ကျင်တယ်ဆိုလို့ရှိရင်တော့ပတ်သက်လို့ရှိရင်လည်းအရေးယူခံရတယ်ဆိုတာဒီဥစ္စာကတခြားလုံးဖြစ်လာခဲ့တယ်။
ဟုတ်ကဲ့တကယ်ဖြစ်ရှင်းနိုင်ဖို့နေလန်းကတော့ရှိပါသလားရှင
်မူရီစီဝါနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပုံကိုအားလုံးကိုစူးစီးပြီးတော့မှအဖြေရှာဖို့လိုတယ်အဲသူတို့ကသွားပြီးတော့မှအပြစ်ပေးဖို့မဟုတ်ပါဘူးဒီကျွန်တော်တို့ပြည်အောင်စုကြီးမှာအပြစ်ကင်းတဲ့ပုံကိုဆိုတာရှာလို့ရခက်ပါတယ်မူရီစီဝါနဲ့ပတ်သက်လို့ရှင်ဒီတော့ဒီအပြစ်မကင်းတဲ့လူချင်းချင်းအားလုံးကျွန်တော်တို့လာစူးစီးပြီးတော့ကျွန်တော်တို့ထွက်ရလမ်းကိုတူတူပူပေါင်းလို့ရှာကြရအောင်ရှာကြမယ်ဆိုလို့ရှင်ရလေနိုင်ငံကြီးအကြောင်းကိုလည်းကျွန်တော်ဆွေးနွေးရမယ်ဒီမိုကရေစီတို့ဖက်ဒရယ်တို့ဒါတွေဆွေးနွေးရမယ်ကျွန်တော်တို့သဘောတူညီချက်ရှာဒါတွေကိုရှာနိုင်ပြီဆိုလို့ရှိရင်အစိုးရပေါ်စန့်ကျင်တဲ့ဟာတွေကလည်းပျောက်သွားမယ်လက်တွေ့ကြကြအကျိုးရှိရှိအကောင့်ထည့်ဖော်နိုင်မှာဖြစ်တယ်လို့
ခုလိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မိုးကောင်းမြို့နယ်နံပါတ်6ရှောင်းစခန်းနေဒုက္ခသည်တွေအတွက်ရိတ်ခါအကူအညီပေးရေးအဖွဲ့ရဲ့ကားတွေကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံခဲ့ရပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေနှစ်ဖက်တွဲဆုံမှုမှာတိုက်တွန်းခဲ့ပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြတာပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ထိုင်းနှစ်နိုင်ငံဆက်ဆံရေးဟာတမိုင်းတွင်နယ်ဆက်ဆံရေးဖြစ်တယ်လို့မကြသေးမီကသွားရောက်ခဲ့တဲ့ခီးစဉ်တစ်ခုအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။မိမိတို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ဟာ184နှစ်ကျော်လာခဲ့ပြီဖြစ်ပြီးမဟာမိတ်အဖြစ်ရပ်တည်လာတာနှစ်ပေါင်း60ကျော်ခဲ့ပြီဖြစ်တဲ့ဒီဆက်ဆံရေးကိုဆက်လက်ကြီးထွားအောင်ဆောင်ရွက်ဖို့လိုလားတယ်လို့လည်းဆိုပါတယ်ဝင်ကြီးတေလာဆန်ကကွယ်လွန်သူထိုင်းပြည်ဘူမိဘောကို အမေရိကန်ရဲ့မိတ်ဆွေကောင်းတဦးအဖြစ်ခေါ်ဆိုလိုက်ပြီးနှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းချမှတ်ပေးခဲ့သူလို့လည်းပြောပါတယ်။လာမယ့်နှစ်ဟာအမေရိကန်ထိုင်းနှစ်နိုင်ငံဆက်ဆံရေးနှစ်ပေါင်း200ပြည့်မြောက်မဲ့နှစ်လည်းဖြစ်ပါတယ်။အဲ့ဒီနှစ်မှာထိုင်းနိုင်ငံမှာလည်းရွေးကောက်ပွဲကျင်းပဖို့ရှိပြီးအရက်ဖက်အုပ်ချုပ်ရေးပြန်လည်ကူးပြောင်းမှာဖြစ်တဲ့အတွက်ဒါဟာအလွန်ထူးခြားတယ်။သတ်မှတ်ထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးဒေလာဆန်ကပြောပါတယ်။အမေရိကန်တန်အဖွဲ့ဝင်တွေရဲ့အကူအညီနဲ့ထိုင်းနိုင်ငံဟာကျန်းမာရေးဆောင်ရှောက်မှုအပါအဝင်နယ်ပယ်တော်များများမှာတည်တာတဲ့တိုးတက်မှုရအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံဟာမိခင်ကတစ်စင်ရင်သွေးငယ်တွေစီကို HIV ကူးစက်မှုမရှိအောင်တားမြစ်နိုင်ခဲ့တဲ့ကမ္ဘာပေါ်မှာဒုတိယမြောက်နိုင်ငံဖြစ်လာခဲ့တာဟာမှတ်သားလောက်တဲ့ထူးကဲအောင်မြင်မှုဖြစ်တယ်လို့လည်းဝန်ကြီးဒေလာဆန်ကဆိုပါတယ်။ဂျပန်အုံနောက်အမေရောင်ယောဂနဲ့အသေးရောင်အတဝါအေးကာကွယ်ဆေးတချို့ကိုအမေရိကန်ဆေးဘက်ဝန်ထမ်းတွေနဲ့ထိုင်းသုတေသီတွေပူးပေါင်းဖော်ထုတ်နိုင်ခဲ့ပါတယ်။ငှက်ဖျားယောဂဇီကာဗိုင်းရပ်စ်နဲ့တခြားအပူပိုင်းယောဂတွေပပျောက်ရေးအတွက်လှုပ်ဆောင်နေတဲ့သုတေသနလုပ်ငန်းတွေကိုလည်းထိထိရောက်ရောက်အကူအညီပေးမှဖြစ်ကြောင်းနဲ့မျှော်လင့်ချက်ထားကြောင်းလည်းဝန်ကြီးဒေလာဆန်ကဆိုပါတယ်။အမေရိကန်နဲ့ထိုင်းလူလူချင်းထိတွေ့ဆက်ဆံရေးဟာအဆင့်တစ်ဖြန့်ခိုင်မာလျက်ရှိပြီးဆက်လက်ကြီးထွားနေပြီးထိုင်းအမေရိကန်ကြောင်းသားလဲလှယ်မှုအစီအစဉ်တွေလည်းရှိနေပါတယ်။အမေရိကန်ထိုင်းလုံခြုံရေးမဟာမိတ်ဖွဲ့စည်းမှုဟာဒေတာရင်းပြိပက္ခဖြစ်ပွားတဲ့အချိန်ကစတင်ခဲ့ပြီးအခုချိန်ထိခိုင်မာရှိနေဆဲဖြစ်တယ်လို့လည်းဝန်ကြီးဒေလာဆန်ကပြောပါတယ်။ဒီကနေ့မှာနှစ်နိုင်ငံပူးတွဲစီရေးလက်ချက်မှုအကြိမ်ပေါင်း130ကျော်ကျင်းပခဲ့ပြီးဖြစ်ပါတယ်။ဒါဟာမိမိတို့ရဲ့လုံခြုံရေးမဟာမိတ်ဖွဲ့စည်းမှုဘလောက်ခိုင်မာတယ်ဆိုတာပြသလိုက်ခြင်းဖြစ်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံနဲ့တည်ရှိလာတဲ့သမိုင်းဝင်ဒီဆက်ဆံရေးဆက်လက်ရှင်သန်နေဖို့ကိုလည်းအမေရိကန်ပြည်ထောင်စုကမျှော်လင့်နေကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရိမ်သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
ရခိုင်ပြည်နယ်မောင်တော်မြို့စင်ကြယ်ဘုံတိရွာတွေဘက်မှာပြစ်ခတ်တံတွေကိုကြာသပတေးနေ့ည7နာရီကျော်လောက်ကစပြီးဒီကနေ့မနေ့အစောပိုင်းထိဂျူကြားဂျူကြားကြားနေရတော့မယ်လို့မောင်တော်ဒေသခံတယောက်က VOA မြန်မာပိုင်းကိုပြီးခဲ့တဲ့အချိန်ပိုင်းတွင်ကပဲပြောပြပါဗျာ။အဲ့ရက
တော့လောက်လာတဲ့အချိန်ပေါ့လေ7နာရီခွေးကျော်ကြောက်ရှိမှဖြစ်မှာလေ။အဲ့အချိန်မှာကျွန်တော်တို့ဒီမြို့ရင်းနဲ့ပေါ့လေဒီမောင်တော်မြို့ရင်းနဲ့မလမ်းမကမ်းနေပြီးတော့ကျွန်တော်တို့ဒီအရောက်လက်လက်ကြီးပေါ့လေလက်လက်ကြီးတယ်ကြားရတယ်။အဲ့ဒါနဲ့သိမကြဘူးခင်ဗျာ။ဒီကျွန်တော်တို့ဒီမျိုးလေးနားမလေးလေးလည်းလည်းကြည့်တယ်ပေါ့လေအများကြီးပဲဒီကျွန်တော်တို့မောင်တော်မျိုးရေနေရာငှက်ပေါ့အဲ့နေရာဒီမှာစစ်ကံဆက်တယ်ပေါ့လေလည်းလည်းအတွေ့လိုက်တွေ့တာလေအော်တိုတွေ့တာလေတစ်ချက်ချင်းတွေ့တာလေအခုကြားနေရတယ်အများလို့ပေါ့နောက်လည်းလည်းကြီးအကန့်လေးလေးကြားနေရတယ်စစ်တပ်ကအခုကြောကြောနေပြီးတော့ဒီမနေ့မိုးလင်းပြီပေါ့အဲ့လိုစစ်ကံဆက်တယ်ကြားနေရတယ
်မောင်တော်မျိုးဒေသခံတူကသူကြားတဲ့အခြေအနေကို VOA ကိုပြောပြခဲ့တာပါမောင်တော်ခရိုင်တွင်မှာမြို့တိုင်းသားကြီးရွာကမြို့လူမျိုးတို့အကြမ်းဖက်သမားဆိုသူတွေရဲ့တပ်ဖြတ်ခြင်းခံခဲ့ရပြီးတဲ့နောက်ဒေသခံတွေရဲ့လုံခြုံရေးအတွက်စစ်တပ်လူမျိုးကြီးအင်အားတိုးလှုပ်ပေးဖို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေကကာကွယ်ရေးဦးစီးချုပ်ကိုတွေ့ဆုံပြီးတင်ပြခဲ့ကြပါတယ်။အဲဒီနောက်ရပိုင်းတွင်မှာပဲကာကွယ်ရေးဦးစီးချုပ်ကလည်းတပ်အင်အားတွေတိုးမြှင့်လှုပ်ခဲ့ပါတယ်။တခါကြာသပတေးနေ့ပြည်သူ့တော်စည်းဝေးအတွင်မှာလည်းအစွန်းရောက်အကြမ်းဖက်တွေကိုထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောထားပါတယ်။ကိုဗီယန်နံကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးမှပဲအခုလိုမောင်တော်မျိုးဘက်ကပြစ်ဒဏ်ခတ်တံတွေကြားတဲ့အခြေအနေဖြစ်လာတာပါခင်ဗျာ
ကျေးဇူးပါရှင်ကိုကျော်ကျော်သိန်းကတရေအချင်းချုပ်နဲ့ဒီနောက်ဆုံးကသတင်းကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.